ြန့်ခန့်သာလို့မဘာရက်လာတူတော်မောင်းပြီးခဲ့တဲ့ဇူလိုင်လ16ရက်ကနိုင်ငံခြားအသံလွှင့်ဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတိန်ပြောသွားခဲ့တာကိုပြန်အမှတ်ရမိတယ်။သူကပြောခဲ့တယ်လက်ရှိမှာကုန်စည်နှုန်းမြင့်တက်နေတယ်ဆိုတော့လေအခြေခံစားတောက်ကုန်တွေဈေးနှုန်းကတော့ကြီးမြင့်နေတာမတွေ့ရသေးဘူးတဲ့။သူဒီလိုပြောတဲ့အချိန်မှာအခြေခံစားတောက်ကုန်ဈေးနှုန်းတွေအချိန်ဟုန်နဲ့မြင့်တက်နေခဲ့တယ်။ဒါကိုအခြေခံအလုပ်သမားအဖွဲ့အစည်းကောင်းဆောင်ဒေါ်အောင်မာကဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဘယ်ဟာကိုအခြေခံတွက်ချက်ပြီးပြောတယ်လဲတော့မသိဘူး။ဖြစ်နိုင်ရင်ကိုယ်တိုင်ဈေးထဲတရက်လောက်သွားပြီးအခြေအနေမှန်တွေကိုနားထောင်စည်းခြင်းတယ်လို့အမှတ်ချက်ပြုသွားခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပပြုလုပ်သွားခဲ့တဲ့အာဆီယံဒေသဆိုင်ရာ28ကြိမ်မြောက်ကမ္ဘာစီးပွားရေးဖိုရမ်မှာလည်းဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာအချိန်တိုအတွင်းတိုးတက်လာခဲ့တယ်။တိုးတက်မှုကတာမန်အဆင့်ကျော်ယုံတာတိုးတက်မှုမဟုတ်ပဲကြီးမားတဲ့အဆင့်ခုန်တိုးတက်မှုကြီးလို့သုံးသုံးသွားခဲ့ပါတယ်ငါတူ။သူတို့ရဲ့နိုင်ငံအပေါ်ထားတဲ့စေတနာနဲ့သူတို့ရဲ့ရိုးသားဖြောင့်မတ်မှုကိုတော့ငါတို့အနေနဲ့အကျွမ်းမဲ့ယုံကြည်လို့ရနိုင်ပါတယ်။ဒါပေမဲ့ဆာပြက်ပေါ်ကကိန်းကနန်းတွေနဲ့တကယ်အပြင်လက်တွေ့မြေပြင်အခြေအနေဟာတက်တက်ဆင်အောင်ကွာခြားနေတဲ့အတွက်နိုင်ငံကောင်းဆောင်တွေဟာလက်တွေ့ပြည်သူ့ဘဝရဲ့အခြေအနေမှန်ကိုစစ်စစ်မြင့်မြင့်တိကျပါရဲ့လားလို့ကြီးစွာသောတန်လျာလည်းဖြစ်မိပါတယ်ကွယ်အခုဆိုရင်ဒေါ်လာဈေးကလည်းစံချိန်တင်မြင့်တက်နေခဲ့တယ်လို့စက်သုံးစီကလည်းစံချိန်တင်မြင့်တက်နေပြီးအခြေခံစားတောက်ကုန်စည်နှုန်းတို့ကလည်းဘယ်ခေတ်ဘယ်ကာလနဲ့မှမတူပဲစံချိန်တင်မြင့်တက်နေတာကိုငါတို့ပြည်သူတွေခါးစည်းခံနေကြပါတယ်ငါတို့2018ခုနှစ်ဂျွန်လအတွက်စားသုံးသူဈေးစာနှုန်းဟာ141.73 ဖြစ်တာကြောင့်2018ခုနှစ်ဇွန်လအနေနဲ့ဆိုရင် 6.55 ရာခိုင်နှုန်းမြင့်တက်လာပါတယ်။အုပ်စုအလုံးမှာပါဝင်တဲ့ကုန်ပစ္စည်းဈေးနှုန်းဟာလည်းအစမတန်မြင့်တက်လာခဲ့တဲ့အကြောင်းဗဟိုစင်းအင်းအဖွဲ့ကြီးရဲ့ထုတ်ပြန်မှုအရသိရပါတယ်။ဆက်သုံးသည့်ဈေးနှုန်းဟာလည်းတကာလန်ကိုကျပ်9000ကျော်အထိစံချိန်တင်မြင့်တက်နေပါတယ်။တည်ယူပို့ဆောင်ရေးမှာအရေးကြီးတဲ့ဆက်သုံးစီတန်ဖိုးမြင့်တက်နေတာကြောင့်အခြေခံစားတောက်ကုန်ပစ္စည်းတွေရဲ့ဈေးနှုန်းဟာလည်းကြောက်ခမန်းလိလိမြင့်တက်လာပါတယ်။အရင်ကကျပ်ဥတလုံးကို120လောက်ပဲရှိရကနေအခု120ကနေ180ကျပ်တိဖြစ်လာပါတယ်။ကစွန်ရည်စည်းကို200ကျပ်ကနေ400ကျပ်စံစည်းကအရင်နှစ်ကာလတူတဲ့ 9.88 ရာခိုင်နှုန်းမြင့်တက်လာပါတယ်။ဝတ်သားက 6.52 ရာခိုင်နှုန်းအမဲသားက 2.8 ရာခိုင်နှုန်းငရဲက 9.5 ရာခိုင်နှုန်းပစွန်ကြောက်က 9.59 ရာခိုင်နှုန်းအတီးတီးမြင့်တက်လာကြပါတယ်။စေဝါမျိုးစုံကတစ်မျိုးစီကို30ရာခိုင်နှုန်းလောက်စံချိန်တင်ခုန်တက်သွားလို့တချို့ဈေးဆိုင်တွေအယောင်ပိတ်ထားရတယ်လို့သိရပါတယ်။ဘာမဆိုင်ညာမဆိုင်လမ်းဘေးကဗီဒီယိုအခွေဆိုင်တွေမှာတော့အရင်က1000ဘူး3ခွေကနေအခု3ခွေကို1200ကျပ်ဈေးတက်သွားပါတယ်။အခြေခံစားတောက်ကုန်နဲ့ကုန်ပစ္စည်းဈေးနှုန်းတွေအားလုံးလိုလိုတစ်ချိန်တုန်းမြင့်တက်ကုန်တာကြောင့်ဘယ်ခေတ်ဘယ်ကာလမှမတူတဲ့ကြက်တဲမှုမျိုးကိုပြည်သူတွေခါးစည်းခံနေကြပါတယ်ငါတို့။ဒီလိုအခြေအနေမျိုးမှာတိုင်းပြည်အုပ်ချုပ်တဲ့သူတွေကအခြေအနေမှန်ကိုမသိမြင်ပဲစာရွက်ပေါ်ကကိန်းကနန်းတွေကိုဖတ်ပြီးတိုင်းပြည်စီးပွားရေးတိုးတက်နေတဲ့လက်ရှိမှာကုန်စည်နှုန်းမြင့်တက်နေတယ်ဆိုတော့လေအခြေခံစားတောက်ကုန်တွေဈေးနှုန်းကြီးမြင့်နေတာမတွေ့ရသေးဘူးလို့ပြောနေကြတာဟာပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ဘဝအမှန်ကိုသိဖို့အများကြီးလိုအပ်နေသေးတယ်ဆိုတာဖော်ပြနေပြီးအထွေထွေအကျက်အတဲကိုခါးစည်းခံနေကြတဲ့ပြည်သူတွေနဲ့တရားရဲရှိမနေဘူးဆိုတာထင်ရှားနေပါတယ်ငါတို့ကုန်စည်နှုန်းကြီးမြင့်နေတာကြောင့်ပြည်သူတွေဟာလိုအပ်တာတွေပိုပြီးချိုးချံချွေတာနေကြလို့လိုအပ်တဲ့အဟာရအပြည့်အဝမရကြပဲကျမကြီးပါထိခိုက်ကြဆင်းလာရတဲ့အနေအထားမျိုးတွေရှိလာဖြစ်လာနေပါတယ်။လက်ရှိမှာဒေါ်လာဈေးတွေတက်နေတာကြောင့်ကုန်စည်နှုန်းလိုက်တက်တယ်လို့ပြောလို့ရပေမဲ့ဘယ်သူတည်းငတိမာရင်ပြီးရောဆိုတဲ့ဝိသမလောဘသာကုန်တယ်တချို့ရဲ့ဈေးကစားမှုကလည်းကုန်စည်နှုန်းအဆမတန်မြင့်တက်လာခြင်းရဲ့အဓိကလက်သက်တရားခံဖြစ်လို့နေပါတယ်ငါတို့။ပို့ပြီးဆိုတာကငါတို့နိုင်ငံရဲ့စီးပွားရေးထုံးစံအတိုင်းတက်ပြီးတဲ့ကုန်စည်နှုန်းဟာဘယ်တော့မှပြန်ပြီးမကျတော့တာပါပဲ။ဒါဟာပြည်သူတွေကိုပိုးပြီးအထိနာစေပါတယ်။ဒေါ်လာဈေးနဲ့ရွှေဈေးစံချိန်တွေမြင့်တက်လာတော့အစိုးရကဒေါ်လာဈေးနဲ့ရွှေဈေးကစားနေတဲ့လက်ကြီးသမားတွေကိုဖော်ထုတ်ဖမ်းဆီးအရေးယူခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဒေါ်လာဈေးနဲ့ရွှေဈေးပြန်ပြီးကျဆင်းခဲ့ပါတယ်။ဒါပေမဲ့တက်နေတဲ့ကုန်ဈေးနှုန်းနဲ့73စီဈေးနှုန်းကတော့ထုံးစံတိုင်းဘယ်တော့မှပြန်ပြီးမကျတော့ပါဘူး။မိမိကိုယ်ကျိုးစီးပွားတစ်ခုတည်းကိုကြည့်ပြီးဒေါ်လာဈေးနဲ့ရွှေဈေးကိုလိုတလိုမြင့်တင်ကစားကြတဲ့ကုန်တယ်ပွဲစားတချို့ကြောင့်တိုင်းပြည်စီးပွားရေးကမောက်ကမဖြစ်ခဲ့ရသလိုမိမိကိုယ်ကျိုးစီးပွားတစ်ခုတည်းကိုကြည့်ပြီးစက်သုံးဒီဈေးလုံးနဲ့အခြေခံစားတောက်ကုန်ဈေးလုံးတွေကိုလိုသလိုဈေးကစားနေတဲ့ဝိသမလောဘသာကုန်စည်ပွဲစားတချို့လည်းအသေးစားရှိနေပါတယ်။သူတို့ကလည်းဒေါ်လာဈေးနဲ့ရွှေဈေးကစားနေကြတဲ့လက်ကြီးသမားတွေကိုဖမ်းဆီးအရေးယူသလိုဖော်ထုတ်ပြီးဖမ်းဆီးအရေးယူဖို့အမှန်တကယ်လိုအပ်နေပါတယ်။ဒီလိုဖော်ထုတ်ဖမ်းဆီးအရေးယူမှသာမတမာတဲ့ဝိသမလောဘသာတွေလိုသလိုဈေးမကစားနိုင်မှာဖြစ်ပါတယ်။ဖော်ထုတ်ဖမ်းဆီးအရေးယူဖို့ဥပဒေပိုင်းကအာဏာနေတဲ့ဆိုရင်လည်းထိရောက်တဲ့ဥပဒေကြမ်းကိုအမြန်ဆုံးရေးဆွဲပြီးတို့တော်မှာတင်သွင်းမှုအကြံပြုပါရယ် အစိုးရခေါင်းဆောင်တွေအနေနဲ့လည်းအောက်ခြေကတင်ပြပေးလိုက်တဲ့စာရွက်ပေါ်ကကိန်းဂဏန်းတွေထက်တကယ်လက်တွေ့အမြင်မြင်အခြေအနေကပြည်သူတွေရဲ့အတန်းပြည်သူတွေရဲ့ဘဝအမှန်ကိုသိရှိဖို့ပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ကြပါလို့အကြံပေးရင်းဒီတစ်ပတ်ညီကုံချုပ်လိုက်ပါသေး။မင်းလည်းမိမိကိုကြိုးစည်းဝါးတစ်ခုတည်းကိုကြည့်ပြီးကုံစိန်းနှုံးကိုလိုသလိုဈေးကစားနေတဲ့ဝိသမလောဘသားတွေရဲ့နှိမ့်ဆက်မှုကနေအမြန်ဆုံးကင်းဝေးနိုင်တဲ့ပြည်သူတွေထဲကပြည်သူတယောက်ဖြစ်လာနိုင်ပါစေလို့ဆုတောင်းပေးလိုက်ပါရယ်ကွယ်ဖြစ်လာစွာသောမင်းရဲ့အဖစန်နီဦး